နေစရာအမြင့်ကမာမှာသဘာဝဘေးနဲ့အများဆုံးခံရတဲ့နိုင်ငံတွေထဲမြန်မာနိုင်ငံပါဝင်ပြီးရေကြီးရေရှမ်းတဲ့ဒဏ်ကိုအများဆုံးကြုံတွေ့ရတယ်လို့စတန်တဆောင်ကဖော်ပြပါတယ်။ MIMU မြန်မာသတင်းအချက်အလက်စီမံခန့်ခွဲမှုယူနစ်က2022မေလကထုတ်ပြန်တဲ့မြန်မာနိုင်ငံကရာသီဥတုပါဝင်ခြင်းရေရအစစ်ကြဆင်ခြင်းနဲ့သဘာဝဘေးရနေဆိုတဲ့အစဉ်ခံစားမှာရေးထားတာပါ1990ပြည့်နှစ်က2015အထိဖြစ်ပေါ်တဲ့သဘာဝဘေးတွေရဲ့58ရာခိုင်နှုန်းဟာရေကြီးရေရှမ်းတာလို့ပြောပါတယ်။ခုလဲဒီနှစ်မိုးရာသီမှာမပြတ်မကွက်ရေကြီးရပြန်ပါတယ်။ဇူလိုင်လစမ်းမှာကချင်ပြည်နယ်မှာရေစကြီးပြီးအေရီနဲ့တခြားမြေရိုးတွေတလျှောက်ကြီးရှမ်းရပါတယ်။စစ်ဘေးနဲ့ရတက်မအေးနေတဲ့ကယားပြည်နယ်မှာတော့ဆေးရတကားဖွင့်ချလိုက်လို့အရင်ကရေမမြုပ်ဘူးတဲ့နေရာတွေလဲရေကြီးရတယ်လို့ကရင်ပြည်ကြီးဂျာကာလာအုတ်ချုပ်ရေးကောင်စီတွေးရမှုနှင့်ကိုပညာကပြောပါတယ
်မိုးလည်းစက်တိုက်ပြန်လည်းပါတယ်ရေတကားကဖွင့်လိုက်တယ်ပြရလို့ပေါ့နော်အဲ့တော့မိုးတကားမမြုပ်ဘူးတဲ့နေရာလဲကိုကတော့မြုပ်သွားလို့ပေါ့နော်ဆက်ကျူတီနာလီခေစီလေးစဘာဝင်းကြီးတင်လို့နေလည်းမစ်သွားလို့တက်ပြတာရှိတယ
်မိုးပြဆက်ဖောက်ချတဲ့အတွက်ဒီအဖြစ်မျိုးကြုံရတာဖြစ်ပြီးဆေးရေကိုဘယ်လိုအခြေအနေမျိုးမှာဖောက်ချလိမ့်ရှိတယ်လေဆိုတာ save the trees အဖွဲ့တောင်းငါဦးကျော်သူရက
တော်ရီတွန်းလာတယ်ခင်ဗျဒီမေဒီလာကရေတိုက်စားပြီးတော့လုံးနေပါလာတယ်တဲတွေပါလာတယ်မိချောင်းနေရတဲ့ဆယ်တဲကိုဆင်းတယ်ဆယ်တဲမှာအနေထိုင်တယ်ပုံမှန်တဲ့ပိုးတဲ့ဒီမွေးရသမှုကြောင့်ရေများတဲ့အခါကျတော့ဆရာတောက်မခံနိုင်ဘူးဆယ်ရေထွက်ချရတယ်ကြည့်ရ
မွေးရေကိုတစ်တော့ကဆုပ်ယူထားနိုင်ပါတယ်တတော်ရှိရင်ရေစီးမကြမ်းနိုင်အောင်တဲ့ဆွေးတွေကရေကိုဆုပ်ယူထားနိုင်သမျှဆုပ်ယူထားတာမို့မိုးဝါရွာနိုင်သလောက်တောက်လျှောက်အတားဆီးမရှိမစီးနိုင်ပဲစီးပြန်တော့လဲအရှိန်တန့်စီးရပြီးစီးတဲ့ရေမှာလဲနှုံးတွေနဲပါတယ်တော်ရီပြုံးတဲ့အခါဆက်တလုံးဟာရေနဲ့ပေ200ရှိပေမဲ့နှုံးတွေက25ပေလောက်လာနေထိုင်ရင်ဒီဆယ်ဟာ185ပေပဲနဲ့ပြီးရေမထိန်နိုင်တော့ပါဘူးတစ်ဖက်မှာလဲရာသီဥတုပြောင်းလဲနေတာမို့ရေဝေရေလဲတွေကိုမထိန်သိမ်းနိုင်ရင်ဒီလိုပဲကြုံရမှာကိုအာရှတိုက်ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဥဝလာက
အီအော်ဒီပဲဖြစ်ဖြစ်အီအော်ဒီမြို့ဝမ်းပဲဖြစ်ဖြစ်တန်လွင်မြို့ဝမ်းပဲဖြစ်ဖြစ်သူ့ရဲကိုစီးနေတယ်မြေလက်တက်တွေပဲဖြစ်ဖြစ်ချောင်းလက်တက်တွေပဲဖြစ်ဖြစ်ရေဝေရေလဲစီးစင်းတဲ့နေရာတွေရဲ့တတော်ပြုံးတိမှုတွေကိုထိန်းသိမ်းနိုင်မှသာလေရုတ်တရက်မိုးကြီးပြီးတော့မွေးစင်းနဲ့အများကြီးရွာချတဲ့ကြီးစားတွေတွေကောက်ွယ်နိုင်မယ်ရေဝေရေလဲဒေတာတွေကိုမထိန်းသိမ်းမှုဆိုလို့ရှိရင်တော့ကျတဲ့ဥရုပြောင်းလဲမှုဖြစ်စဉ်တိုင်းမှာချိန်တူအတွင်းမှာမိုးရေအများကြီးရွာလိုက်မယ်ဆိုလို့ရှိရင်ရေတွေလည်းခဏခဏကြီးနေမှာ
တကယ်တော့မြန်မာနိုင်ငံဟာအရှိတောင်အရှမလက်ကျန်တစ်တော်ဖုံးလွှမ်းဆုံးဖြစ်ပေမဲ့ကမ္ဘာတစ်တော်အပြုံးဒီဆုံးထိတ်တန်းစင်နိုင်ငံမှာပါတယ်လို့ MIMU အစိန်ခံစားကဖော်ပြပါတယ်